ြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ VOA America တန်ခါနေပြီးဆက်လက်တက်နေပါတယ်။တော်ရှင်များခင်ဗျာ။လက်ရှိကြုံရတဲ့ကိုဗစ်ကာယရောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ Radio အစီအစဉ်တွေပြောင်းလဲတင်ဆက်နေရမှာပုံမှန်ထုတ်လွှင့်နေကြစနေညတဲ့လေလံအစီအစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ရှစ်လေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဖိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်မြန်မာနိုင်ငံတမိုင်းမှာတိုင်းပြည်လုံးအုံကြွခဲ့တဲ့အကြီးဆုံးလူလူလှုပ်ရှားမှုလို့ဆိုရမယ်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံဖြစ်ခဲ့တာဒီကနေ့ August 10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေလူလားချက်တွေနဲ့ရှိလေလုံလှရှားမှုကြီးမှာလူလူရက်တည်ခဲ့ကြတဲ့စံနှုန်းစံထားတွေဒီကနေ့တိုင်းပြည်မှာဘလောက်ထိပြည့်ပြည့်စုံပြီလဲရှိလေလုံလူလှရှားမှုကြီးကိုစတင်ခဲ့သူပြည်ပရောက်ကျောင်းသားကောင်းဆောင်နှစ်ဦးဖြစ်တဲ့ကုမူးသီးစုံနဲ့ကုဇော်မင်းတို့နဲ့ဆွေးနွေးတင်ဆက်ထားပါတယ်ကျွန်တော်တားညဦးပါကုမူးသီးစုံနဲ့ကုဇော်မင်းကုလို့ညောက်လုံးကပြောရမယ်ဆိုရင်တော့ဒီရှိလေလုံလူလှရှားမှုကြီးကိုစတင်ဦးဆောင်ခဲ့တဲ့အထက်မှာပါတဲ့ကျောင်းသားကောင်းဆောင်နှစ်ယောက်ပါအဲ့တော့ကုမူတီအရင်ဆုံးတော့ဒီရှစ်လေးလုံးလှုပ်ရှားမှုကိုအခုဒီ Let the Law စိတ်အားဖြင့်ပေါ့ဘာတွေအမှတ်ရဆုံးရှိလဲဗျ။
88ကအမှတ်ရဆုံးဆိုရင်တော့ဒီရှစ်လေးလုံးမှာပြည်သူတို့ရဲ့အငြင်းညွတ်ဆုံးဟဲ့လားကျောင်းသားတွေရအရေးရင်ဆုံးဟဲ့လားကျွန်တော်တို့အောင်ပွဲရအဖန်သားဆုံးဖြစ်ပြီပေါ့ဗျ။အဲ့ဒီအချိန်ကြီးကိုအမှတ်ရတာပေါ့
။ခုအချိန်နေကာလမှာ Energy အစိုးရကအာဏာရတဲ့ဒေါက်ဆန်းစုကြည်လည်းဒီကိစ္စပြောရင်နိုင်ငံတော်အကြီးအကဲတယောက်လို့ဖြစ်နေပါတယ်။စစ်တပ်ကလည်းတုံတရားအာဏာရှိနေတော့မှာပဲ။အဲ့တော့88ကကုမူးသီးစုံတို့မျောလင့်ပြီးတော့လုတ်ခဲ့ကြတဲ့အခြေအနေတွေကတကယ်အကောင့်ထဲပေါ်လာပြီလား
အာပြောခုမလင်းလင်းပြောရတော့မပေါ်ဘူးပေါ့ဗျာနော်အခုလေဒီပေါ်ဖို့တော့စူးစမ်းနေကြတာပေါ့ဒီလေလုံးကရည်မှန်းချက်တရားကျွန်တော်တို့ဟိုပြောရမယ်ဆိုတော့ဟိုဒီမိုကရေစီလူ့ခွင့်ရေးငြိမ်းချမ်းရေးဟာလာကျွန်တော်တို့ဟိုစာသံပြည်သူနဲ့ပြောရတော့လွတ်လပ်ခြင်းညီမျှခြင်းတရားမျှတခြင်းဟာလာအဲ့ဒါလေးနောက်ကျွန်တော်တို့ရဲ့ပုံမူကောင်းမွန်တဲ့ဘဝလေးအဲ့ဒီကြွတွေတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ညီမျှတယ်တရားမျှတာရှိလားဟဲ့လားကျွန်တော်တို့ဘဝတွေကပုံမူကောင်းမွန်လာလားကျွန်တော်တို့ပဲနိုင်ငံသားရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICJ ရောက်တဲ့လူရောက်ဟဲ့လားသကလုံးအစ်စ်တွေလည်းပေါ်လာတယ်လေဟဲ့လားကျွန်တော်တို့စစ်ပြေးဒုက္ခတွေခရိုနီတို့ကျူးကျော်တို့သကလုံးအစ်စ်တွေအများကြီးပေါ်လာတယ်အဲ့ဒါကျွန်တော်တို့ခြေလေးလုံးတော့မရှိခဲ့တဲ့သကလုံးလေအဲ့ဒီသကလုံးတွေကလည်းကောင်းတဲ့သကလုံးခုမှပါဘူးဗျာအဲ့ပြည်သူတွေအချင်းပြောရင်တော့88တုန်းကကျွန်တော်တို့ကဟိုအာနာဝုတ္တဦးတယောက်ကစုပ်ပါတာလေတန်ပြည်ရဲ့တရားစတာအရင်မြစ်တွေကိုတဦးတယောက်ကပါတီကစုပ်ပိုင်တယ်ချက်လည်နေတယ်ဒီနေ့လည်းအဲ့ဒီနေသာမှာပဲကြာရောက်တာအဲ့ဒီနေချက်ပုံမဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးနေပြီဒီကြားထဲမှာခပကယောဂါကြီးလည်းဖြစ်လာတော့ကျွန်တော်တို့ပုံမှန်ပြဟိုပြည်သူမဲ့ဖြစ်နေတာပေါ့နော်ပုံမှန်ဒီမှာကယောဂါကြောင့်ဒီဆုံးနေပြီကပမာနည်းဆုံးလို့လောအောင်ပြောနိုင်တယ်ဟဲ့လားပြောနိုင်ဒါပေမဲ့တခြားယောဂါနဲ့သိနေတာရပြပဲအဲ့တော့ဟိုဟိုသူသွားကြည့်ပါရေဝဲတုတ်တာမဲ့ကြည့်စေးရုံနဲ့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုဒုက္ခတွေအများကြီးတွေ့ရလောကမရဲလို့ဖြစ်နေတယ်ဒီလေးတော့ဘာတွေအမှတ်ရလဲဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ကြတယ်ကျွန်တော်တို့သူစီးခဲ့ကြတယ်ကျွန်တော်တို့အကြီးတော်ကိုခံခံနာနာယူတိုက်ကျွန်တော်တို့ကပုံမှုပေါ့မှုနဲ့လမ်းကြောင်းပုံမှုပေါ့မှုနဲ့ဘဝတွေပဲဥတည်ခိုင်းလိုက်တာဒီနေ့ဥမတည်ပဲကြောင်းမြန်ပြန်သွားနေတော့တွေ့ရပါတယ်
ဟုတ်ကဲ့ကျွန်တော်ကုဇော်မင်းလည်းမြင့်ချပါလိမ့်ခင်ဗျာကုဇော်မင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့လူတွေလည်းမှာပါပါတယ်အဲ့တော့ကုဇော်မင်းတို့88တုန်းကလှုပ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးဟော88တုန်းကမျှော်မှန်းသလိုပဲလား
လိရှိကာလ1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမိုကရေစီရဲ့လူ့ခွင့်ရေးဒီနေ့ပတ်သက်ပြီးတော့အားရကျဉ်းနှမှုရှိလားလို့မေးရမယ်ဆိုရင်တော့မရှိပါဘူးဒါကတော့ရှိရှင်နေနေပြောရမယ့်စကားပါ။ထောင်ဝါရှိတဲ့ရှိကကျွန်တော်တို့အမှတ်ရခဲ့တာကတပါတီ အာနာရှင်စနစ်အောက်မှာမကြီးနဲ့လို့တွန်းလှန်ကြရင်ကနိုင်ငံရေးစစ်ပြောင်းမှုကြိုးစားခဲ့တယ်။အဲဒါမှတစ်ဆင့်အရှင်ဘွားစစ်တရှိရေဝန်ဖြစ်တယ်။ပြီးတော့စစ်တကအာနာသိနေစစ်တအာနာသိပြီးတဲ့နောက်မှာ2008ဖွဲ့စည်းပုံပေါ်လာပြီးတော့အခုအချိန်မှာတော့ဒီသားပဲဒီသားတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်။အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘာလို့ကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာကစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်ဒီကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်အစိုးရတော့မှတပိုင်းတစားအစိုးရအစီအမံရှိပါတယ
်အခုလက်ရှိ NLD အစိုးရကပြောမယ်ဆိုလို့ရှိရင်တော့တော်တော်များများလည်းပြောကြပါတယ်88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်အဲ့တော့NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအရေးစုဖြစ်စီလူမှုဖြစ်စီခံစားခွင့်ရနိုင်ပြီလို့ရောယူဆပါလား
ဘယ်လိုမျိုးဒီဝေယုလူရှိအာဏာရခြင်းဟာ88ကအသီးပွင့်တစုံတရာတော့ခံစားရတယ်ပြောရမှာပေါ့နော်အကြောင်းလဲဆိုတော့ကဘာကြီးအပြောင်းလဲပေါ်မှာနိုင်ငံရေးနိုင်ငံတိုင်းရဲ့နိုင်ငံရေးတွေကလည်းလိုက်ပြောင်းရတယ်ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာလက်ရှိအစိုးရဟာ88ကအသီးပွင့်သုံးတရားကိုခံစားရပါတယ်အဲ့ဒီလိုပဲလူလူကလည်းလက်ရှိချိန်မှာ1988ထဲကြောကြီးဆိုခွင့်နည်းနည်းလေးတော့ပူလာခဲ့တယ်ဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီလူခွင့်ရရပြီလားလို့မေးလို့ရှိရင်တော့အပေါ်ဒီမှာအဲ့ဒီစစ်မှန်တဲ့လူခွင့်ရလောလောဆယ်မရသေးဘူးလို့ပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမိုးသီးစုံကိုမေးချင်ပါတယ်ခင်ဗျာခုနကကုစုံမင်းပြောသွားတဲ့ထဲမှာ88ကတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရေးငြိမ်းချမ်းရေးလူခွင့်ရေးအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူ့ရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမိုးသီးစုံ
အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူခွင့်ရေးဆိုင်ရာစံနှုန်းစံထားတွေဆိုရင်အဲ့ဒီကအကောင့်ထဲမပေါ်နိုင်ဘူးသူတို့မှအကြက်တည်းရှိတယ်ပါညာကဘာပြောမကြရဲပေါ့ဗျ။အဲဒီမဲ့ကျွန်တော်တို့လည်းနားလေ။အဲဒီစံနှုန်းစံထားတွေဒီချိန်ကာလမှာတော့ပြောရမယ်။သူတွေနဲ့ပတ်သက်တဲ့စံနှုန်းစံထားတွေမပြောတဲ့အတွက်နိုင်ငံတကာတောင်းဆန်းစုကြည်ကပြစ်တင်လေးပန်နေတယ်။ရင်းနှောင်းကတောင်းဆန်းစုကြည်ကိုသူရဲကောင်းလို့နိုင်ငံတကာကူးကွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့တောင်းဆန်းစုကြည်ပြေးတဲ့စုတွေပြုတ်တယ်။တောင်းဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲပြုတ်ကြတယ်ဆိုတော့အမတန်ရှက်ဖို့လည်းကောင်းပါနဲ့။ကျွန်တော်တို့လှုပ်ရှားမှုယူထိခိုက်တယ်လို့ခံစားရတယ်ဝမ်းနေမိအဲ့ဒါပါပဲဒီစံနှုန်းစံထားအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားကြည့်စစ်တိုက်လည်းမှာဗမာပြည်ကမြို့ရိုင်းကစားထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလာမြို့ရိုင်းကထွက်လိုက်တာနဲ့မြေယာတပ်ပိုက်မြေဆိုစားတွေ့ကြတယ်ဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လှုပ်အားရှိတယ်ဒီနှစ်ခုပဲရှိတယ်လှုပ်အားကဒီပောက်ကိုရောက်တယ်အရင်မြစ်ကစစ်တိုက်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘလို့အရင်မရှိတော့ဒီတိုင်းပြည်ကဘလို့စီးပွားရေးတက်ပလော့လုပ်မလဲပြည်ပြောင်းဘာနဲ့သွားလုပ်ကြပါတော့ကျွန်တော်တို့မှာ technology ရှိဘူးလေကျွန်တော်တို့မှာ full production မရှိဘူးလေကျွန်တော်တို့မှာရှိနေလုံအားနဲ့မြေကြီးအဲ့မြေကြီးကလည်းမရှိဘူးလားလည်းမရှိဘူးဘလို့စီးပွားရေးကိုပဲအမေစုကလုပ်ပေးပါလေဒီစရာကြီးဖြစ်နေတာနားလဲတယ်အဲ့တော့ဒါကြောင့်မလို့စီးပွားရေးမှလည်းစံနှုန်းစံတာပညာရေးပြီးခဲ့တဲ့အတုံးကတော်လေးနှစ်ကလှူချမှုတော်ဖြစ်သွားသေးတယ်။ဒီနေ့စနေကြီးအုံဖွားပြောင်းစီ3တော့အပေါ်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူး။ဟာကကျွန်တော်တို့သိတယ်ဆက်ခံ။ဒါပေမဲ့စံနှုန်းစံထားတွေစပြောင်းအောင်။အမှားပြည့်ရဲ့တကယ့်ကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်။ဝဲရဲ့ပါလာတယ်။ဟာလားကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းထိုင်းနိုင်ငံအကြီးဆုံး liberal art လို့ခေါ်တယ်။အဲ့ဒီ education ကို introduce လုပ်ပါ။ဗမာပြည်စတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလူတော့ကျင့်သုံးလို့စစ်တပ်ကလည်းအဲ့လားဂျန်နဲ့အင်အားစုတွေကလည်းဘယ်သူကလာကန့်ွက်မလဲကန့်ွက်ရင်လည်းကျွန်တော်တို့ကဆက်လက်တိုက်ပုံမှန်ပါပဲဒါပညာရေးပြောသူတို့အာဏာကိစ္စပြောနေတာညာရေးကိစ္စကလေးတွေအနာဂတ်အတွက်ကြောင်းလဲပြီးပါလောက်တော့လေကြောင်းလဲမဖြစ်လာဘူးပညာရေးဘက်မှာလည်းပြန်ကြည့်ပါအဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးဘိုင်းတွေမှာပြန်ကြည့်ရင်အလားတူပဲအဲ့လားလူမှုရေးတွေမှာဆိုလို့ရှိရင်အဲ့လားအိမ်တွင်းအကြပ်ဖွဲ့မှုတွေကလေးတငယ်တွေအကြပ်ဖက်ခံရတာတွေကလည်းတောင်းလျှောက်ဖြစ်တယ်အရေးယူဆောင်ရွက်မှုတွေကလည်းမရှိအရေးယူချက်ဖို့ကောင်းတယ်ဟိုဗစ်တိုးရီးယားအမှုပေါ့ နော်ဟိုတိုင်းပြည်ပြည်ဖြစ်တဲ့အမှုဆိုရင်ပြောင်နိုင်ငံတကာရှိပြည်သူလူထုရှိမှာလေပြောင်မပြောက်ပါဘူးအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဆိုတဲ့ချုပ်တော်တော်ကိုယ်တယ်တော်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးထားတယ်ပြည်သူကအားကိုးထားတယ်သူတို့ပြောမှာဆိုတာဒါကိစ္စတွေအတွက်ကိုသူတို့ကအတန်တွေကိုကျွန်တော်တို့ပြည်သူရဲ့စံစားချက်ကိုကွန်ပျူတာတို့ပြရမှတ်တမ်းပြပြအဲ့ဒါတွေကလည်းမရှိပြ
အနေကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြီးကြော်တဲ့သူတို့သုံးပါတယ်အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု NLD အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိနေဦးဆိုတဲ့သဘောလား
တွေးပြီးနေပြီကျွန်တော်တို့လိုပဲတော်တော်ကြီးကိုတွေးပြီးနေတာဒါနိုင်ငံရေးနဲ့နိုင်ငံရေးစကားပြောလို့ဒီအချက်ပေါ်ကြပေါက်ပြန်ရေးတမားတွေအချက်ပြောက်တော့တယ်နိုင်ငံရေးကကိုယ့်ကိုယ်ပေါက်ပြန်မှလူတွေကမသိကြဘူးအဲ့လိုပဲသမိုင်းမှာပြီးတော့ဦးနေဝင်သွားထားမိကြတယ်သူတို့ကဖျားရကအကြောင်းရကကြီးတို့တိုက်ပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့ပြေးသွားတာပဲမဆလာပါတော်ဝင်တွေသွားကြည့်အဲ့တိုင်းပဲသူတို့ NLU သွားမေးကြည့်သူတို့တိုက်ပွဲဝင်နေတယ်ခါလေသူတို့တိုက်နေတာလားတိုက်ပြီးပြောင်းလဲလုပ်နေဒေါန်ဆန်းစုတိပဲလုပ်နေတော့ရှင်းတော့အခုသွားကြည့်လိုက်ပြဂန်ကိုပါစင်တဲ့ကတ်တစ်ချက်လားကတ်တော့လူတစုကိုကိုးကွယ်တဲ့ကတ်အစ်စ်ရောက်သွားတယ်လူတစ်ယောက်ကိုကိုးကွယ်တဲ့အစ်စ်ဖြစ်သွားတယ်ဒီမိုကရေစီဟာကိုလူတစ်ယောက်ကိုကိုးကွယ်တာပေါ့တစ်နှစ်တစ်ခုအချိန်ခုနကကိုစောမင်းပြောရသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့ကောင်စားစုကြီးကိုကောင်းဆောင်တင်ခဲ့တယ်ဆိုတာ။အော်နိုင်ငံတကာကပြလာ၊နိုင်ငံခြားကပြလာ။နိုင်ငံတကာတွေ့ကြုံနေရှိတာလေ။အေးဒီမဆလာဥနေဝင်တို့ဥစိန်ဝင်တို့ထက်တော့တားတယ်။အဲ့လားသူတို့အုတ်ချုံတော့ပိုကောင်းပါ။နိုင်ငံတကာနိုင်ငံတကာသံတို့အဲ့ဒီတိုင်းကျွန်တော်တို့လိုချင်လို့တင်ခဲ့တာ။အခုပြကြည့်သား။ဘာဖြစ်သွားလဲ။ပြည်သူလူထုကကအဖြစ်ကိုးကွယ်တဲ့ဆင်ရောက်ပါတယ်။လူတရားကိုကိုးကွယ်တယ်။ဒီဘက်မှာပြန်ကြည့်လိုက်။ကျွန်တော်တို့ကြမ်းဖက်ပြည်သူတွေမှာလည်းကိုးကိုးကွယ်နေကြတော့မယ်။အလားအမျိုးသားကြီးအစွန်ရောက်တယ်ဒီဘက်ကလည်းအလားတူပဲ။အဲ့တော့ဘယ်ဟာကိုသွားပြီးတိုးတက်တယ်ပြောမလဲ။ဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲ။ဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရမယ်
။ကိုစော်မင်းရဲ့အမြင်လည်းသိကြပါတယ်။ NDR 88လမ်းကြောင်းပေါ်မှာရှိနေတော့မဲ့လား။ပြဖြစ်ရလို့ယူဆပါလား
။ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ဗျ။အကြီးကကလက်ရှိအဘိဓါတိကူစီဖွဲ့ချုပ်ဟာတိုင်းပြည်ကိုအုပ်ချုပ်တယ်။2008ဖွဲ့စည်းပုံအောက်မှာပေါ့နော်။ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့ဒီတော့ဘဝဝင်ရင်းကိုကျွန်တော်အနေနဲ့မကန့်ကွက်ခဲ့ဘူး။ဘာကြောင့်လဲဆိုတော့တစုံတရာပြောင်းလဲနိုင်မလားဆိုတဲ့ညှော်လင့်ချက်နဲ့ဒါပေမဲ့ဒီကောက်ပွဲနိုင်ပြီးတော့အစိုးရဖြစ်လာတဲ့အချိန်မှာအနေဒီအနေနဲ့လုံတဲ့နဲ့လုံတီကိုမလုံခဲ့ဘူး။တော်တော်များများကိုပြက်ကွက်ခဲ့တယ်ရ။အထူးသဖြင့်တော့ဒီအမျိုးသားပြည်နယ်တင်းမြတ်ရေးမှာစစ်တပ်နဲ့တင်းမြတ်ရေးကိုဦးစားပေးလုပ်တယ်ကျွန်တော်အသုံးနဲ့တော့ရင်တော့စစ်တပ်ပါစားပြီးအမျိုးသားပြည်နယ်တင်းမြတ်ကြီးပေါ့နော်အကြမ်းတဲ့တိုင်းသားအင်အားစုတွေဒီမိုစီအင်အားစုတွေနဲ့ပတ်သက်ပြီးတော့လူလူရှုတယ်လို့တော့ပြောလို့ရတယ်ဗျာအဲ့တော့လက်ရှိအပြောင်းလဲမှာသူ့ရဲ့အားနည်းချက်ကဟိုတစ်ချိန်တုန်းကကြီးစရာစကားတွေပြောလို့ရှိလို့ရှိရင်ဘုရုတ်ခင်ညော်တော်ဇာစုကြီးကိုဆွဆွဲခဲ့တယ်လို့အတိမဲ့ဖြစ်နေသလားလို့တော့မြင်နေရတယ်အဲ့ဒီဒီထားမျိုးဖြစ်နေတယ်ပေါ့အဲ့တော့ဒီဖီတယ်လို့မပြောချင်ပေမဲ့အဲ့နှီးပါတော့ဖြစ်နေတယ်လို့ပဲပြောရမှာအချိန်ကြီးရောက်ပြီပါ
နေပါပြီ
အဲ့ဒါတော့ energy အစိုးရပေါ်သုံးသက်ချက်ပါအခုဒီ88မျိုးဆက်ဘယ်လဲဆိုတဲ့ကိစ္စကိုသွားကြည့်ပါလေအခုက88မျိုးဆက်ကဒီဆိုလိုရာက88မှာထင်ကြီးကဥဆောင်နေကြတဲ့ကျောင်းသားခေါင်းဆောင်တွေကိုအဓိကရည်ညွှန်းပါလေတချို့ကတော့နိုင်ငံရေးပါတီဖွဲ့ကြတယ်နောက်တချို့ကအစိုးရမှုတဲ့ရပ်ဖက်ဖွဲ့စည်းတွေမှာရှိနေပါတယ်နောက်ကိုမိုးသီးတို့ကုဇော်မင်းတို့ဆိုလဲပြပမှာပဲပြန်နိုင်နေနေထားတော့မရှိသေးပါဘူး energy အစိုးရဆော်ပိုင်းကလာရောကဆိုရင်ပြုံငွေတော့မရပါဘူးအဲ့တော့88မျိုးဆက်ရဲ့ဒီနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ပါဝင်ပတ်သက်နေတဲ့အနေအထားဘယ်လိုမြင်လဲဗျကုဇော်မင်းရေဖြည့်ပြီးပ
ါကျွန်တော်တို့1988ဒီဖြစ်လာတဲ့ကြောက်သားအင်အားစုတွေပေါ့နော်ဟိုလူငယ်အင်အားစုတွေအဲ့အင်အားစုတွေကျွန်တော်ဖာစာဘလာလက်ထက်တို့လေရယူဖို့ကလာအင်အားစုတွေနဲ့တိုင်းချင်းကြီးရယ်ကျွန်တော်တို့ညံ့လာတော့အမှန်ပဲဗျ။ဘာကြောင့်လဲဆိုတော့ဘူကျွန်တော်တို့ကြီးပြင်းလာတဲ့ဘွားဟာစံချိန်စံချိန်ပြီးတဲ့ပညာရေးစနစ်ကိုတင် जा ပြီးတော့တက်လာခဲ့တယ်။ကျွန်တော်တို့အစိုးရရဲ့ပညာရေးစနစ်ကအားနည်းခဲ့တယ်လို့ကျွန်တော်တို့ကိုယ်တိုင်ကအားနည်းခဲ့တယ်။အဲ့တော့ဟို2005လောက်မှာကျွန်တော်တကယ်ကြီးအားလုံးကိုကျွန်တော်ပြောပြဘူးတယ်။အကြာကြီးအများကြီးရှောက်ပြီးစာရေးဖတ်ကြမလို့ဘူးငွေကြေးအောင်စားဘာတွေလုတ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလုတ်တင်တယ်ဆိုတာကိုမင်းတို့ပြန်မြင်လိမ့်မယ်ဒါပေမဲ့ကျွန်တော်ရှိတဲ့ရှိမှာအားနေတဲ့အချက်က နိုင်ငံရေးကိုနိုင်ငံရေးတည်တတ်တာလုပ်ဖို့ဆိုတာတဲ့မပြမသားလုံးလားထွေးလားအယူဆတွေရှိကြတယ်ပေးဆက်သူတတ်တတ်တို့ဟာလားငါတို့ကအာရမမဲ့ဖူးလို့အာရမျိုးတွေအတွေးခေါ်တွေနဲ့လုံးနဲ့ခြားလပတ်လိုက်နေတဲ့ခါကျတော့မင်္ဂလာအရှင်ဆိုတဲ့အာတာအရှင်ကိုအခုအချိန်ထိမှန်မှောက်ရှက်တယ်လို့တို့ညွတ်တယ်လို့တို့ဖြစ်နေတယ်အဲ့တော့သူကြီးကြားအဲ့ဒီမှာနိုင်ငံရေးပါတီကြီးရှိနေတာတော့လောလောဆယ်ပြည်သူပါတီရဲ့ဒီပေါင်းတင်နှစ်ခုရဲ့ဗောနော်အဲ့တော့သူတို့တွေရဲ့အနာဂတ်နိုင်ငံရေးကလက်ရှိပါတီရဲ့နိုင်ငံရေးဟာလောလောဆယ်နိုင်ငံဟိုဥဆောင်နိုင်တဲ့အခြေအနေတော့မရောက်သေးဘူးဒါပေမဲ့တစ်ချိန်ချိန်မှာတော့သူတို့ဟာနိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အားကြောင့်လဲဆိုတော့ခေတ်ကြီးပြောင်းတဲ့အချိန်မှာဒီတော့နိုင်ငံကိုထွက်လာခဲ့ရတယ်ဒီရင်းမှာလည်းပွင့်လင်းလာတဲ့အခါမှာပညာရေးစနစ်ကိုတကုတ်တကယ်ကြိုးစားရတဲ့လူတွေရှိကြတယ်။အဲဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိတဲ့ရှိအတွက်ယူရှိတဲ့နိုင်ငံရေးအင်အားစုတွေကငါတို့လောက်ဝဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့အချိန်မှာအနာဂတ်မှာရှိတဲ့ရှိဟာတိုင်းပြည်ကိုဥဆောင်လာမယ့်အခြေအနေကိုရောက်လာမှာပါ။လောလောဆယ်ကတော့အားရတဲ့အခြေအနေမှာမရှိသေးပါဘူး။
အဲ့ဒီရဲမှာလည်း88ကနေပြီးတော့ဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ပါပါတယ်ဒါကအနာဂတ်ဖြစ်လာမလားဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံကြီးလား
အဓိကကတော့ဟိုအဲ့ဒီမှာလည်း88လူငယ်တွေပါပါဟိုတောက်တဲ့လူငယ်တွေကြီးကြပါတယ်ဒါပေမဲ့ဘာကွာဝါလဲဆိုတော့ဒီဘက်ကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေထားကနိုင်ငံကြီးရဒရစ်ကော့ဘူဟိုလွတ်လပ်တယ်ဗျဟိုလွတ်လပ်တယ်အဲ NLD ကိုရောက်သွားတဲ့လူငယ်တွေကတော့ဒီပါတီဖောင်ထဲမှာလောက်ရတဲ့အပြင်မှာတူတူယောက်ရဲ့အမိန့်ကိုနာခံပြီးတော့ဟိုဒုံးလုံးကလောက်ရတဲ့အစင်တဲ့ဒိတ်မကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်အဲ့တော့ဒီ get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလို့စံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့ပြင်ပ88တွေမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောနေတဲ့စကားပေါ့နော်အဲ့ဒီစကားကတော့အဓိကကဒေါအောင်ဆန်းသူကြည်လက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်ဟုတ်ပြီဒေါအောင်ဆန်းသူကြည်လွန်သွားတဲ့အချိန်မှာတော့စစ်တပ်ကထွက်သွားမလားလို့ကျန်စဉ်းစားကြည့်တော့ကျွန်တော်နေနဲ့မမြင်ဘူးအဲ့တော့ဒိတ်ဆုံးထိတ်တိုက်တွေ့ရမယ့်အချိန်မှာကျွန်တော်တို့ယူဆက်ကျွန်တော်တို့နောက်ယူဆက်တွေနဲ့ထိတ်တိုက်တွေ့ရတော့မှာပဲစစ်တပ်အဲ့လိုထိတ်တိုက်တွေ့ရတဲ့အခါမှာစစ်တပ်ယူတင်ဒုစက်လေးစားလောက်တဲ့အတွေ့အကြုံရှိခဲ့တဲ့ရှိတဲ့ရှိကကျောင်းသားလူငယ်ခေါင်းဆောင်ဟာအဲ့ဒီမှာလောလောဆယ်မရှိပါဘူးအမြင်ဆုံးရှိတယ်ဆိုရင်ပြုံးချိုအခုဝင်သွားတဲ့ကိုတင်ဆန်းတို့လောက်အဲဒါကကျောင်းသားတမန်ကမှတာဝန်ယူခဲ့တဲ့အမြင်ဆုံးလူတွေပဲရှိကြပါတယ်ဒါပေမဲ့အားရကျင်းတဲ့ကြတော့မရှိပါဘူ
းဟုတ်ကဲ့ခင်ဗျကျွန်တော်ကိုမိုးသီးကိုမေးချင်ပါတယ်ခင်ဗျကိုမိုးသီးဆိုခုနကအစောပိုင်းကဖြေသွားတဲ့အခါမှာ88နဲ့ပတ်သက်လို့အမှတ်ရစရာဆိုရင်တညီတညွတ်တဲ့တစုတစည်းတဲ့လုတ်ခဲကြတယ်ဆိုရင်အမှတ်ရစရာကိုပြန်ပြောခဲ့တာတွေ့ရပါတယ်ပြောမှဆိုရင်88လှုပ်ရှားမှုဆိုတာလေယူဆပေါင်းဆိုအင်အားစုပေါင်းဆိုအကုန်လုံးပါခဲ့တာပေါ့ဒါပေမဲ့အခုလိုပြောင်းလဲလာတဲ့အချိန်မှာပါတီတွေခွဲထောက်ကြတယ်သူ့အလူသွားခဲ့ကြတယ်ဒါပေမဲ့လည်း88မျိုးဆက်ဆိုတဲ့အနေအထားနဲ့အားကောင်းမောက်တန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်ပါလဲကုမူတီရဲ့သုံးသပ်ချက်သိချင်ပါတယ
်သူတို့အားလုံးကအခက်အခဲတွေရင်ဆိုင်ရတယ်ကြီးပါတယ်နိုင်ငံရေးအနေအထားယူဟာဟိုအားလုံးတစ်စုတစ်စီးတညီရွတ်တရက်နိုင်တဲ့အနေအထားမဖြစ်လာအောင်ဖြစ်သွားတယ်လေအဲထောင်ကြတယ်လူကြတယ်တော်တယ်ရောက်တယ်ရောက်တယ်ရောက်တဲ့ခါကျတော့ပြည်ပရောက်တဲ့လူတွေတယောက်တည်းဆိုတော့သုံးစုတွဲတူပါလားအဲ့ဒါတော့အဆက်တွဲ communication ပေါ့နော် communication နဲ့30လောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication ကအရာကြီးတယ် internet media telephone ပို့ social media အခုကအညတ်တက်တာပေါ့ပါတယ်ပေါင်းရတဲ့တွေဆိုကျွန်တော်တို့ phone ပဲပြုံးနေပါတယ်အချိန်မှာကျွန်တော်88အရာတူညာလဲစီးလုံးညော့လာလိမ့်မယ်အဲဒီလိုနိုင်ငံရေးအထူးအထူးတစ်စစ်ချိုးအခုအကြောင်းလေးတွေကလည်းအရင်မြန်ငယ်အဲ့ဒီကာလမှာသူတို့ရဲ့ကုန်စော်မှုကရောက်လာတယ်ပဲအဲ့တော့အခုကိုပြောကုန်စော်အောင်ဆန်းစုကြည်အလွန်ပြောနေတယ်ကျွန်တော်ဘီယွန်းသားအောင်ဆန်းစုကြည်ဒီတန်းဒီဒီလိုဖြစ်လာကြောင်းလက်မခံနိုင်သူလက်ပိုက်ကြည့်နေမှာလည်းမဟုတ်ဘူး88အရသူတွေကလည်းဘယ်သူမှကြည့်နေအခုအများကြီးသိခံတယ်ဒီ generation ကျွန်တော်အဲ့ဒီဘက်ပေါ့ကျွန်တော်ချီးကျူးပါတယ်ကျွန်တော်ရေဖို့အဖြစ်လို့လဲဆိုတော့အော်ဒေါအောင်ဆန်းစုကြည်တက်လာတယ်သူအောက်မှာငါတို့တင်ကြီးတညွတ်ထဲလိုက်မယ်စီစီလုံးလုံးနဲ့ကြာပြေးတယ်ဟဲ့လားအာသူနောက်မှာအကုန်လုံးကျွန်တော်တို့ဝိုင်းရပြီးကြတယ်ဒါပေမဲ့ကျွန်တော်တို့ဝိုင်းရပြီပဲသူကဝိုင်းရခံတာပေါ့ဘူးလေအဲ့ဒါကိုကျွန်တော်ရှင်းဆက်ချက်တွေကကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတာအသိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရသူစီသွားလက်တွဲဖို့သွားတယ်သူတို့စီဝင်ဖို့သွားတာ အဝင်မခံဘူးအဲ့တော့သူတို့2015လောက်ကလည်းကျွန်တော်ကြိုပြောတယ်အေးမဝင်နဲ့အဲ့တော့မသွားနဲ့မင်းတို့လက်ခံမှာအဲ့တော့မင်းတို့ကိုယ့်အကူဝင်ဖို့ပြင်းနေကိုယ့်အကူလေးထလာဝိုင်းရညင်လဲကိုယ့်နိုင်ငံရေးစစ်မပြောက်စေသူကစင်မှာပြက်ပြီးသွားဝိုင်းရတာဟိုအဲ့တော့သူတို့ဟိုကနောက်ဆုံး last minute ကျမှဟို decision ချလိုက်တော့အောင်စားစုပြလက်မခံဆိုအကုန်လုံးကဘာလို့ ਆ မှမသိဖြစ်သွားတာပေါ့အဲ့ဒါလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံဖြစ်သွားတာဖြစ်သွားတဲ့ခါကျတော့ဒီလူတွေအထွေကြုံရှိနေပြီတိုင်းပြည်တွေဆုံးလုပ်ခဲ့တယ်နှစ်နာခံခဲ့တယ်သူတို့ကလွတ်တော်တွေမှာသွားပြီးဥပဒေပြမှုတွေလောက်ရတော့မယ်အချိန်လောက်ရတော့မယ်အရွယ်ဗျာဟဲ့လားဒီအကောင်ဆုံးဟိုလူဘဝမှာအင်အားအခွန်အားတွေအပြည့်ညံအားတွေအပြည့်ဆုံးချီသူတို့အချိန်ကြီးဖြစ်သွားတယ်အခုတော့ကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာတယ်အဲ့အဲ့ဒါမြေကိုနိုင်တို့ကသွားတောက်ခံပါသွားအားပေးရမှာဘာဖြစ်လို့ကိုကြီးပရိုပါတီကိုအားပေးတယ်ဆိုတော့ခုနေ့ကျွန်တော်ကြားသေးတယ်ကျွန်တော်တို့ကတော့ထောက်ခံတယ်အားပေးမှာဟဲ့လားကျွန်တော်တို့ရှင်းလေးလုံးနဲ့ကျွန်တော်မလုံးနိုင်လုံးနိုင်လေအားပေးရမယ်သွားထောက်ခံရမယ်ဒါကိုယ့်ရဲ့အနာဂတ်ကိုယ့်ရဲ့မျှော်လင့်ချက်တဲ့
ဒီညမှာကျွန်တော်ကုမိုးသီးစုံကိုဒါဆိုရင်မေးချင်ပါလေပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မြို့နယ်အစင်းစင်းနေမှာဆိုလဲတပိတ်ခေါင်းဆောင်တွေကနေပြီးတော့မြို့နယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါလေကုမိုးသီးကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ကျတယ်ဗျလက်ခဖို့တော့ကျတယ်တို့လုံးတော့လုံးခက်ကြတယ်ခြေလေးလောက်စောင့်အကန္နာမှာကျွန်တော်တို့ကဟိုသူတို့ပါတီဘက်ကိုရောက်သွားတယ်လေကျွန်တော်တို့ဒီဘက်ကကြောင်းသားထုတ်ရှားမှုမြို့သားကြီးလှူရှားမှုပိုင်းမှာရပ်တည်နေခဲ့ကြတယ်ခြေလေးလုံးမှာ88အတွင်းမှာပါခဲ့ပေမဲ့ initiative role ပါလို့ကျွန်တော်တို့ပြောစရာရှိ initiative ဥဆောင်စတင်ဥဆောင်လေကြတဲ့အဲအခန်းကဏ္ဍသမိုင်းပြေသမိုင်းအချက်တွေပို့တော့ကပ်ပြောလို့ဆရာကြီးအဲ့တော့စဉ်းစားကြည့်လေကအခုပြည်သူလူထုကတောင်းစားစီမရှိတော့ဘူးဘာတို့ပြောလဲအများတို့ကိုယ့်အဝယ်စဉ်းစားကြည့်ပေါ့ပြည်ချင်းဆက်ရှိအင်အားစုတွေပဲသူတို့ပြောနေတာပဲပြောနေတာပဲကျွန်တော်တို့ဒီတိုင်းဒီဘက်ထွက်လာကြတယ်လက်ဆက်ထဲရောက်တော့ကျွန်တော်တို့88 20အစိတ်ကလေးတွေကိုသူတို့များတို့ကခေါင်းဆောင်မှုနဲ့တခြားနဲ့ကျွန်တော်မှမဟုတ်ဘူးအားလုံးဒီသူတို့ပြည်ကျင်းကျွန်တော်တို့ကပေါင်းကြည့်အပြင်းမှုတွေဥပဒေတွေပြည့်ပြည့်တွင်းမှုတွေအဖုံးကျွန်တော်တို့ရှာဝင်ပေးကြတယ်။ NLD ခုနကမြို့နော်ပါခဲ့ကြာကျွန်တော်လေးစားတယ်သူတို့ရဲ့ရှိသေးလို့ contribution တွေအတက်ခံနာတက်တဲ့ဝါပဲ။ဒါပေမဲ့သူတို့က policy making မှာသူတို့မနေခဲ့အောင် policy making မှာ drawn sense ကြီးကချုပ်ပိုင်တာ။ ချက်တွေကကိုယ့်အကို policy လောက်လာ၊ကိုယ့်အကို debate လောက်လာ။ democracy ကိုကျင့်သုံးလာတဲ့အင်အားစု။ဒါကြောင့်သူတို့မှာ value ရှိတယ်သူတို့မှာ leadership အခြေအနေရှိတယ
်။ကျွန်တော်နောက်ဆုံးအာဂျင်နာလေးတစ်ခုမေးချင်ပါတယ်။အဓိကတော့88ရဲ့တဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကုစောင်းမင်းကိုအရင်မေးချင်ပါတယ်ခင်ဗျာဆို88ရဲ့စိတ်ကူးစိတ်တန်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေနဲ့စုပေါင်းဖွဲ့စည်းထားတယ်ကြာအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမိုကရေစီရဲ့လူ့ခွင့်ရေးရဲ့စစ်မှန်တဲ့ဆဲလေးရေပေါ့ကျွန်တော်အားအိုက်စနစ်ကိုသွားချင်တယ်စီဝါကြီးကတော့သကလုံးကြည့်ကြပြောင်းနေတယ်။နားရှိစီဝါကြီးဝါတာပေါ့ဗျာ။ဟိုအခုတည်းကအစိုးရကတော့သူ့ရဲ့စီဝါကြီးစနစ်ကိုကြည့်ကြည့်ကြ။မပြောဘူး။ဟိုဒီကွက်စီဝါကြီးဝါတာဆိုပြီးတော့လုံးချတာလည်းအနေထားလို့ရှိတယ်။ဒီလိုစေချင်းကြီးတော့ဟိုကမိုးလီပြောရသလိုနိုင်ငံရေးကိုလည်းအမေရိကလည်းဝကြီးချုပ်ပြီးတော့လုံးထားတယ်စီဝါကြီးကိုလည်းစစ်တပ်ကလုံးကြီးအုပ်ပြီးတော့လုံးထားတယ်။အဲ့ဒီအနေထားကိုကျွန်တော်လုံးဆန်းခြင်းနဲ့အဲ့ဒီဇာတ်ကိုလွန်လန်တဲ့နိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စေချင်တဲ့ဆန္ဒကျွန်တော်မှရှိပါ
ဟုတ်ကဲ့ကုဇော်မီကျေးဇူးပါကျွန်တော်ကိုမိုးသီးစုံနဲ့အဲ့နောက်ဆုံးမိချင်ပါလေ88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တန်းတိုင်းပြည်ကိုဘလို့ပုံဖော်ချင်တာလဲကိုမိုးသီးစုံရဲ့အမြင်သိချင်ပါလေခင်ဗျာ
ဟုတ်ကျွန်တော်တို့တိုင်းပြည်ကိုကြီးကြပ်ခံရတဲ့နိုင်ငံတော်ကြီးတရားပြည်ကျွန်တော်တည်ဆောက်ချင်တယ်အဲ့ဒီနိုင်ငံမှာနေတိုင်းလူ့ကိုယ်ရေးအလားတူညီညာရေးတရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တို့တည်ဆောက်ချင်တယ်အဲ့ဒါကျွန်တော်တို့ရဲ့အကြီးမားဆုံးအိမ်မက်ပဲအကြီးမားဆုံးမျှော်လင့်ချက်ပဲ
88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးအခြေအနေသုံးသပ်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစွန်ကုစုံမင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တားညိဦးပါ